ဆွဆွဲခံရသူကိုအောင်ကိုထွေးရဲ့ရှေ့နေကတရရလူဖြစ်သူဒုတိယပုံမှုကြီးမျိုးမြင့်အောင်ကိုလက်ရှိနိုင်ငံတော်အစိုးရကသတင်းမီဒီယာလွတ်လပ်ခွင့်တွေနဲ့ပတ်သက်ပြီးလွတ်လပ်စွာရေးသားခွင့်ထုတ်ပြန်ကြေညာခွင့်တွေနဲ့ပေးထားတာနဲ့ပတ်သက်ပြီးသိရှိပါသလားလို့မေးမြန်းရမှာဒုတိယပုံမှုကြီးမျိုးမြင့်အောင်ကတရားဥပဒေနဲ့အညီလွတ်လပ်စွာဆောင်ရွက်ခွင့်ရှိတယ်လို့ဖြေကြားခဲ့ပါတယ် RFA မှာကိုအောင်ကိုထွေးရဲ့ဖြေကြားမှုတွေဟာမှန်ကန်မှုမရှိပဲပြောဆိုထားတာဖြစ်တဲ့အတွက်အခုလိုတရားစွဲဆိုတာဖြစ်တယ်လို့ဒုတိယပုံမှုကြီးမျိုးမြင့်အောင်ကတရားခွင်မှာဖြေခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလမှာတက်မတော်ကနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှာ905ခါခွင်းနဲ့ဆွဲဆိုထားတဲ့အမှုတွေကိုကြေအေးပေးတာတွေရှိနေပေမဲ့ကိုအောင်ကိုထွေးမပါဝင်ခဲ့တာဟာတက်မတော်အနေနဲ့ခွဲခြားဆက်ဆံတာဖြစ်တယ်လို့ကိုအောင်ကိုထွေးကဒီကနေ့ရုံးထုတ်မှာပြောခဲ့ပါတယ
်တရားရေးကိုလည်းကျွန်တော်တို့ပြောနေတယ်အခုချိန်ထိတရားရေးမန်တန်ရဒီမိုကရေစီအစိုးရမှာစစ်မှန်တဲ့ဒီမိုကရေစီကျွန်တော်တို့မရသေးတဲ့အတွက်စစ်တပ်ရဲ့ချောက်ကင်မှုအောက်မှာကျွန်တော်တို့တရားဥပဒေအခုချိန်ထိစစ်ပဏာအောက်ကိုရောက်နေတယ်ဟိုကြောင့်မင်းမဲအောင်လိုက် NCA နဲ့နှစ်ပြည့်မှာပြောသွားတယ်တရားဥပဒေထက်မှာဘယ်သူမှမရှိဘူးဆိုကျွန်တော်ဘာလို့ဖမ်းထားတာလဲလို့ကျွန်တော်ပြောချင်တယ်တရားဥပဒေထက်မှာဘယ်သူမှမရှိဘူးလို့ပြောထားတယ်28လပိုင်း17ရက်နေ့မှာကျွန်တော်လာဖမ်းသွားတယ်ဖမ်းသွားပြီးတော့9လပိုင်း10ရက်နေ့မှာတက်မတော်ကနေစွဲထားတဲ့အမှုတွေကိုချိန်လိုက်တယ်အဲ့ဒီအချိန်မှာကျွန်တော်ထောင်ထဲမှာရှိနေတယ်တက်မတော်ကစွဲထားတဲ့အမှုဖြစ်တယ်ကျွန်တော်ပါမသွားဘူးကျွန်တော်ခွဲခြားဆက်ဆံထားတယ်လို့ကျွန်တော်မြင်တယ
်တကုံမျိုးတက်မြောက်ပိုင်းမျိုးနဲ့တရားရုံးအနေနဲ့အမှုတိုးတက်အောင်စစ်ဆေးနိုင်ဖို့တွဲဖက်မျိုးနဲ့တရားသူကြီးကဆက်လက်စစ်ဆေးခွင့်ပေးတဲ့အတွက်အမှုကတိုးတက်မှုရှိလာတယ်လို့တရားလွှတ်တော်ရှိနေဦးစော်မင်းလှိုင်ကပြောပါတယ်
။မစစ်တာထက်ဆိုင်တော့အမှုကတိုးတက်လာတာပေါ့။မစစ်တာလုံးဝမစစ်ပဲနေရင်တော့အများကြီးမေးစရာရှိတဲ့မေးခွန်းတွေကနောက်ထပ်ဟိုမျိုးနဲ့တရားသူကြီးရောက်တော့မှဆက်စစ်မယ်ဆိုအကြာကြီးထပ်စောင့်ရမယ်။အမကမရသေးတဲ့ဆွဆွဲခံရသူကအချုပ်ထဲမှာရုံချင်းတစ်ခါချင်း14ရက်ကြာတယ်။ဟုတ်လား။14ရက်အကြာကလာအတွင်းမှာမစစ်ဖြစ်ဘူးဆိုအချိန်တွေကဒီထက်အပြစ်ရှိတာမရှိတာတပိုင်းနောက်ထားเนาะအပြစ်ရှိတာမရှိတာတပိုင်းနောက်ထားတကယ်လို့သာအမှုကြီးကအဲ့လိုမစစ်ဖြစ်ပဲနဲ့ဒီတိုင်းပဲဘာမှမလုံဖြစ်ပဲနဲ့ဒီတိုင်းယုံချင်းဆိုတစ်ခါချင်း14ရက်လေအဲ့အဲ့ဒီရက်တွေကြာတော့ဘယ်သူမှအစားပြန်ပေးလို့မရဘူးအခုယုံချင်းနေဒီတိုင်းပဲဘာလုံးမှမလုပ်ပဲနဲ့ချင်းနေမဲ့အစားစစ်လိုက်တာကတော့ပို့ပြီးတော့အမှုကရှေ့ရောက်သွားတာပေါ့
တကုံးစိတ်ကမ်းမြို့နယ်တရားသူကြီးအပြောင်းရွှေ့ဖြစ်နေတဲ့အတွက်ကိုအောင်ကိုထွေးရဲ့အာမခံရှောက်ထားမှုအမိန့်ချဖို့အစင်မပြေသေးဘူးလို့လည်းဦးစော်မင်းလှိုင်ကပြောပါတယ်
။ရခိုင်စစ်သွားတဲ့မြို့နယ်တရားသူကြီးနေရာကိုဆက်ခံမဲ့မြို့နယ်တရားသူကြီးအစ်စ်ကမရောက်သေးဘူး။ဒီနေ့ယုံချင်းမှာဒီယုံမှာရှိတဲ့တွဲဘက်မြို့နယ်တရားသူကြီးပေါ့တွဲဘက်မြို့နယ်တရားသူကြီးကအမှုတိုးတက်ရာတိုးတက်ကြောင်းအတွက်ကိုအတရားလူဆက်စစ်ပေးတယ်။ကိုရိုးဘက်ကရခိုင်တရားသူကြီးလက်ထက်တုန်းကဆွဆွဲခံသူအောင်ကိုထွေးအာမခံရဖို့အတွက်ရှောက်ထားခဲ့တယ်။ရှောက်လဲချက်တွေလည်းပေးပြီးခဲ့ပြီးအမိန့်ချဖို့အစ်စ်မှာပထမတရားသူကြီးကပြောင်းရွှေ့သွားတာ။နောက်တရားသူကြီးကဒီကိုရောက်မလာသေးဘူး။အဲ့ဒီအချိန်နေမှာလက်ရှိတောင်းယူထားတဲ့တွဲဘက်မြို့နယ်တရားသူကြီးကတော့သူကအာမခံအမိန့်နဲ့ပတ်သက်ပြီးတော့နောက်ဆက်ခံမဲ့မြို့နယ်တရားသူကြီးလာတဲ့အချိန်ကြားမှာဒီအမိန့်အတွက်ကိုဆောင်ရွက်ပါလိမ့်မယ်။အမှုတိုးတက်ဖို့အတွက်ကတော့သူဆက်စစ်ပါမယ်ဆက်စစ်ပေးပါမယ်ဆိုပြီးတော့အမှုဆက်စစ်တဲ့အနေထားပဲ
ကိုအောင်ကိုထွေးကို RFA ရုံးမှာခေါ်ဆိုမေးမြန်းတာဟုတ်မဟုတ်ကိုမေးမြန်းချိန်မှာတရရလိုဒုတိယဗိုလ်မှူးကြီးမျိုးမြင့်အောင်ကတေချာမမှတ်မိတဲ့အတွက်ဗီဒီယိုကိုထပ်မံကြည့်ဖို့ပြင်ဆင်ပေမဲ့မီးပြတ်သွားတဲ့အတွက် RFA မှာထုတ်လွှင့်ခဲ့တဲ့ဗီဒီယိုကိုဒီကနေ့မကြည့်ဖြစ်ပဲလာမယ့်အောက်တိုဘာ26ရက်နေ့မှာအမှုဆက်လက်စစ်ဆေးဖို့ရုံးချင်းထပ်မံချိန်ဆလိုက်ပါတယ်ခင်ဗျာ